ကိုဗစ်ကာယောဂါကြောင့်ဒီနှစ်ဆန်းကတဲ့ကပိတ်ထားရတဲ့တရုတ်နိုင်ငံနေဆက်မူဆက်နေဆက်ကုန်သွယ်ရေးဂိတ်တစ်ခုကိုဒီနှစ်ပဲပထမဆုံးအကြိမ်ပြန်ဖွင့်လိုက်တဲ့အကြောင်းပြောပြပါမယ်ကျွန်တော်ကတော့စောထပ်ပါ မြန်မာနိုင်ငံမှာကိုဗစ်ရောဂါရေစတွေ့ရဲ့အေဘီလာကစားလို့ပိတ်ထားရဲ့မူဆက်တရာငါးမိုင်ကုန်သွယ်ရေးဆုံးအဓိကဝင်ပေါက်ဖြစ်တဲ့မန်ဝိုင်းဂိတ်ကိုဒီကနေ့ဒီဇင်ဘာ14ရက်ကစပြီး22လနေအပြန်ဖွင့်လိုက်တာပါကာယောဂါကာလာကန့်သတ်ချက်တွေကြောင့်ကုန်စည်စည်းမှုမှာအဟန့်အတားတွေဖြစ်နေရတဲ့အခြေအနေကိုနှစ်နိုင်ငံတောင်ရှိသူတွေဆွေးနွေးခဲ့ပြီးရဲ့နောက်ဒီကနေ့စပြီးဆယ်ရက်ကြာစံတ 24နှစ်တိုင်ဖွင့်ပေးလို့ဆိုပြီးတော့တင်ပြတော့ဒီကနေ့24ရက်နေ့ကစပြီးတော့24နှစ်20ရက်သံတကာလာဖွင့်ပေးမယ်နံပါတ်1ကသင်္ဘောက်ကိုလည်း6ဘိန်းကားလေးလေခါလီကားလေးကိုဝင်တော့ခင်ပြုလို့စီစဉ်နေတာဒါဒီကနေ့တိတော့မဖွင့်နိုင်ဘူးနံပါတ်3ကဖာဆန်ကိတ်ကိုလည်းအချိန်တိုးမြင့်ပြီးတော့ဖွင့်နေပေးဖို့တောင်းဆိုထားတယ်အဲ့ဒါတော့စီစဉ်ပေးမယ်တဲ့နောက်ကကျန်းဆန်းကြော့ကိတ်ကိုလည်းနိုင်ဆိုင်နယ်လောက်ထိတိုးမြင့်ပြီးတော့ဖွင့်ပေးဖို့အဲ့ဒါတော့တောင်းဆိုထားတယ်
မောင်ဝင်းကိတ်ကို24နာရီဖွင့်ပေးလိုက်ပြီဆိုပေမဲ့လူတွေဖြတ်တန်းခွင့်မရသေးပဲကုန်ကားတွေပဲရင်မောင်းအစားထိုးစနစ်နဲ့တရုတ်ဘက်ကဝင်ဝင်ပြူမှာဖြစ်ပါတယ်။လူဝင်မှုကြီးကြပ်ရေးအကောက်ခွန်လုံခြုံရေးစတဲ့နှစ်ဖက်တောင်ရှိသူတွေကစမ်းသပ်ဖွင့်လိုက်တဲ့ကာလမှာအစဉ်ပြေမှုရှိမရှိစောင့်ကြည့်သွားမယ်လို့ဆိုပါတယ်။မြန်မာမူဆယ်ကုန်သွယ်ရေးဌာနတောင်ရှိသူတွေနဲ့ယူနန်ပြည်နယ်ရွှေလီမြို့တော်ဝန်တဲဟုံပြည်နယ်ကွယ်ကုန်သွယ်မှုဦးစီးဌာနတောင်ရှိသူတွေဒီဇင်ဘာလ9ရက်အစည်းအဝေးမှာမြန်မာဘက်ကကုန်ကားတွေထောင်ထဲချပြီးပိတ်နေတဲ့အခြေအနေကိုတင်ပြပြီးပြန်ဖွင့်ပေးစေချင်တဲ့သဘောထားကိုဆွေးနွေးခဲ့တာပါ။အဲဒီအစည်းအဝေးမှာမြန်မာဘက်ကတောင်းဆိုရတဲ့အခြေအနေနဲ့ပတ်သက်လို့မူဆက်ခရိုင်အုပ်ချုပ်ရေးဒုတိယညွှန်ကြားရေးမှူးဦးမောင်မောင်တန်းကအခုလိုပြောပါဗျ။တ
ရုတ်ဘက်ကလည်းတို့ဟိုအပေါ်ကအထက်အတွက်ကြီးတယ်တို့တင်ပြထားတယ်။ဟိုအစဉ်ပြေတော့မယ်လို့လည်းဆွေးနွေးတယ်ဗျ။သူတို့ကျန်တဲ့အပေါက်တွေကသူတို့ဖြေလျှော့လို့ရှိရင်တော့ပြန်ဖွင့်မှာပေါ့ဗျာအခုလုံးလုံးစေတော့ဒီကျန်တဲ့ဂိတ်ပေါက်တွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကမန်ဝင်းပေါက်ရဲ့နောက်စင်ပြူပေါက်ပြန်ဖွင့်ဖို့အဲ့ဒါလည်းကျွန်တော်တောင်းဆိုထားတာပေါ့
မူဆယ်မျိုးနဲ့105မိုင်ကုံသွယ်ရေးစုံကြားကနွားကွင်းထဲမှာကျွေးနွားစိတ်အကောင်ကြီး1000လောက်ရှိနေပြီးအခုလာမယ့်2027ဒီဇင်ဘာလ1ရက်ကစလို့တရုတ်ကိုတရားဝင်ပို့မယ်အကြောင်းခရိုင်ပြန်ကြားရေးဌာနကသတင်းထုတ်ပြန်ထားပါတယ်အခုလိုစံတာကာလအနည်းနဲ့24နာရီပြန်ဖွင့်ပေးရဟာကုန်ကားပမာဏများနေတဲ့အတွက်အထူးအစီအစဉ်အနည်းနဲ့လုပ်ပေးရလို့မူဆယ်တတိဝက်လံကိုစီရင်ဒုဥက္ကဋ္ဌဆိုင်းခင်မောင်ကပြောပါတယ်။မြန်မာနိုင်ငံရဲ့နေဆက်ကုန်သွယ်ရေး18ခုမှာမူဆယ်ကုန်သွယ်ရေးရာအရေးပါဆုံးဖြစ်ပါတယ်။မြန်မာကုန်သွယ်ရေးဝန်ကြီးဌာနရဲ့အစည်းအဝေးတွေအရ2019-2020ဘဏ္ဍာနှစ်မှာမူဆယ်ကနေတရုတ်ကိုပို့ကုန်အမေရိကန်ဒေါ်လာတန်3000ကျော်တင်ပို့ထားပြီးကုန်သွယ်မှုပမာဏကတော့အမေရိကန်ဒေါ်လာတန်4800ကျော်ရှိပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ VOA အတွက်သတင်းလေးပေးပို့နေတာပါ။